မြန်မာနိုင်ငံမှာဒါမဲ့ရွေးကောက်ပွဲအတွက်ကျူတင်မဲ့ပေးတဲ့လုပ်ငန်းစဉ်မှာအားနည်းချက်တွေရှိနေတယ်လို့ဝေဖန်သံတွေထွက်ပေါ်နေကြပါပဲ။တက်ကြီးပိုင်းကျူတင်မဲ့ပြီးရာခိုင်နှုန်းထောက်ဝက်ကျော်ကောက်ခံပြည်စည်းသွားပြီလို့ရွေးကောက်ပွဲကော်မရှင်ကပြောဆိုလိုက်တဲ့အကြောင်းတင်ပြပေးချင်ပါတယ်။ကျွန်မမေခါပါ။ကဲရောဂါကာလကျင်းပမဲ့ရွေးကောက်ပွဲမှာအကြောင်းမျိုးမျိုးကြောင့်ရွေးကောက် ော်ကောက်ခံပြီးစီးသွားပြီလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားမှုချုပ်ဦးခင်မောင်ဦးက VOA ကိုပြောပါတယ
်။ကျွန်တော်ပြောရင်60အထက်ကကျွန်တော်တို့ဟွာလောက်ရှိတာပေါ့ဗျာ9တန်း4သိန်းကျော်ရှိတယ်။အဲ့ဒီမှာကျွန်တော်တို့ပြီးစီးသွားတာဟွာလောက်ရှိပြီ3တန်းနီးပါး2တန်း9တန်း9သိန်းကျော်ပြီးသွားပြီ။ဟုတ်။အဲဟုတ်တယ်53ရာခိုင်နှုန်းလောက်ပြီးသွားပါပြီ
။တက်ကြီးပိုင်းတွေကျမရေမကောင်းသူတွေရွေးကောက်ပွဲနေ့မှာမဲပေးဖို့အခက်ခဲရှိတဲ့နိုင်ငံဝန်ထမ်းတွေကက်ယောဂါကာလမဲဆန္ဒနေမြေပြင်ပရောက်နေသူတွေအပါအဝင်ကြိုတင်မဲပေးခွင့်ရှိသူတွေကိုတော့ပြီးခဲ့တဲ့တပတ်ကစပြီးမဲပေးခွင့်ပြုခဲ့တာပါဒီနှစ်မှာကြိုတင်မဲပေးတဲ့သူတွေပုံများနိုင်တယ်လို့ခန့်မှန်းထားချိန်မှာပဲကြိုတင်မဲပေးတဲ့လုပ်ငန်းစဉ်မှာအားနည်းချက်တွေရှိနေတဲ့သတင်းတွေထွက်ပေါ်လာနေပါတယ်မဲစာအိတ်တွေပေါက်ပြဲနေတာမဲပေးရမှာတုံးတဲ့တစိမ့်တုံးတွေကိုအတုတွေနဲ့လဲလဲထားတဲ့ဆိုတဲ့သတင်းတွေကြောင့်တချို့နေရာတွေမှာအငင်းပွားစရာပြဿနာတွေလည်းကြုံနေရပါတယ်။ဒီသတင်းပတ်ထဲမှာပဲတက်မတော်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ကလည်းရွေးကောက်ပွဲလုပ်ငန်းစဉ်မှာအားနည်းချက်တွေချိုးရင်းချက်တွေရှိတယ်ဆိုပြီးအစိုးရနဲ့ကော်မရှင်ကိုဝေဖန်ပြောဆိုထားပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးခင်မောင်ဦးကတော့အားနည်းချက်တွေရှိတာကိုလက်ခံပေမဲ့စိုးရင်ရလောက်တဲ့အခြေအနေမှာမရှိဘူးလို့ပြောပါတယ်။
ဒါကတော့အနေထားရကူပစ်ကြောင့်ကျွန်တော်တို့ကဟိုမဲဆန္ဒရှင်ရဲ့အခွင့်အရေးမဆုံးရှုံးအောင်ကျွန်တော်တို့ဆောင်ရရတာတွေလည်းရှိတာပေါ့လေအဲဒါကြောင့်မို့လို့ကျွန်တော်တို့ဓာရီကိုလည်းတတ်မှတ်တဲ့ဘယ်လိုကိန်းတွေပါဘယ်လိုထိမ့်မိမှအသေးချာညွှန်ကြားထားပြီးဒါဖြစ်တယ်။နောက်သက်ဆိုင်ရာအဖွဲ့အစည်းတွေဒါလုံခြုံရေးဆိုင်ရာအဖွဲ့အစည်းတွေကိုလည်းဓာရီနဲ့ပတ်သက်လို့ကူညီပေးဖို့ကျွန်တော်တို့အားလုံးညှိနှိုင်းပေါင်းစပ်ဆောင်ရွက်တယ်ဖြစ်တဲ့အတွက်ဒါကတော့စိုးရိမ်မှုတော့ဖြစ်ပါလိမ့်မယ်သို့တော်လည်းကျွန်တော်ပြဿနာမရှိဘူးလို့ယူဆပါပါ
တမရော်ကောက်ခွေဦးစီးချုပ်ကျုံကတော့ရွေးကောက်ပွဲအတွက်ချုပ်တင်ပြင်ဆင်ရမှာကော်မရှင်နဲ့အစိုးရရဲ့ဆောင်ရွက်ချက်တွေဟာအားနည်းချက်တွေရှိရဲဆိုပြီးတင်းလာနေကပဲသတင်းထုတ်ပြန်ခဲ့သလိုကောက်ခွေဦးစီးချုပ်ကလည်းတတိပေးပြောဆိုခဲ့တာပါတမရော်ရဲ့ထုတ်ပြန်ချက်နဲ့ကောက်ခွေဦးစီးချုပ်ပုံချုပ်မှုကြီးမင်းအွန်လိုင်းရဲ့မကြသေးခင်တွေ့ဆုံမေးမြန်းခန်းတစ်ခုမှာမှတ်ချက်ပေးခဲ့တာတွေအပေါ်မှာတော့ဖွဲ့စည်းပုံနဲ့ကံ့ညီမှုမရှိဘူးဆိုပြီးနေပြည်တော်သတင်းစာရှင်းလင်းပွဲမှာမနေ့ကသမရာယုံညွှန်ကြားရေးမှူးချုပ်ဦးစော်ထေကတုံ့ပြန်ထားပါတယ်။ရွေးကောက်ပွဲစောင့်ကြည့်အကဲခတ်အဖွဲ့တစ်ခုဖြစ်တဲ့ Generation 3ရွေးကောက်ပွဲစောင့်ကြည့်အဖွဲ့ကမတ်ဆွေမှာဦးကတော့ချုပ်တင်မဲပေးရမှာပြဿနာတွေပေါ်နေရတာဟာပြင်ဆင်မှုတွေအားနည်းရဲ့ရလက်အဖြစ်သူကတော့ရှုမြင်သွားပါတယ
်အဓိကတော့ဟိုဘသူမဆိုကတော့မဲပေးရလို့ရှုတ်ဝတ်စွာမဲပေးတာသူတို့က safety အဖြစ်ဆုံးပဲရုပ်ပိုင်းဆိုင်ရာရောစိတ်ပိုင်းဆိုင်ရာရောလေမဲဆန္ဒရှင်တွေကိုပြန်မေးတဲ့ခါကျတော့လေသူတို့ကနားလည်မှုနဲ့လုပ်ပေးရတာပဲရှိတယ်။အော်မဟုတ်နိုင်ရဲ့အနေထားကဒီလိုပါလားဆိုတဲ့စိတ်နဲ့သာလုပ်ပေးရတာပဲရှိရဲ့။ဒါပေမဲ့သူတို့စိတ်ပိုင်းဆိုင်ရာမလုံခြုံဘူး။ဒါပါဘာကြောင့်လဲဆိုတော့အနားမှာကတိုက်တဲ့သူတွေကပါတီရလည်းရှိတယ်။ပါတီဆိုရင်လည်းထားပါလို့ကိုအားပေးတဲ့ပါတီရှိသလိုကိုမတိုက်တဲ့ပါတီလည်းရှိတယ်။လက်မခံတဲ့ပါတီလည်းရှိတယ်။အဲ့ဒီပါတီတွေကလည်းပဲပါနေရလေပါနေတဲ့ခါကျတော့သူတို့မှာစခီမလုံးဝမဖြစ်ဘူးပြီးွားတဲ့ခါကျတော့တချို့နယ်တွေမှာကကျတော့အရန်ကစိန်ခေါ်မှုတွေအများရမ်းများတာဗါလဲဆိုဥမာဒီပါတီကိုမဲပေးမယ်ဆိုရင်နောက်ပိုင်းကျရင်ဗါလုံးမယ်ဆိုရင်ချင်းချောက်မှုတွေကလည်းအရှိတိုင်းအဲ့ဒါကမမြင်နိုင်တဲ့အရာတွေအမားတို့မှာအများကြီးရှိနိုင်တယ်ဒီဒုတိယရဲ့လုံချုံမှုအပိုင်းကဘယ်သူကတောင်းနေသေးမှာလဲအဲ့ဒါကအမားတို့ကစိုးရိမ်တာအဲ့လိုမျိုး issue တွေကလည်းအများကြီးအောက်ရှင်မှာတော့ဖြစ်တယ်ပေါ့နော်ခင်းတကျတဲ့ဟိုပြင်ဆင်မှုမရှိတာလို့ဖြစ်တယ်လို့တော့အမားကမြင်တယ်
နိုဝင်ဘာ၈ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်တွေဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပြီးမဲပေးခွင့်ရှိသူ38တန်းကျော်ရှိမယ်လို့လည်းရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပေမဲ့လွတ်လပ်မြောက်တဲ့အခြေအနေမရှိဘူးဆိုပြီးတိုင်းနယ်ပြည်နယ်၆ခုကမဲဆန္ဒနယ်မြေတွေကိုရွေးကောက်ပွဲမကျင်းပဖို့ကြေညာထားတဲ့အတွက်မဲဆန္ဒရှင်ခန့်မှန်းစီတတန်းကျော်လောက်မဲပေးခွင့်ဆုံးရှုံးမဲ့အနေအထားမှာရှိနေပါတယ်ရှင်
ကျမမိခါပါရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်